င်္ဂလာနှစ်သစ်ပါခင်ဗျာ2016ခုနှစ်သစ်အတွက် VO ရဲ့စနေနေ့ညပထမဦးဆုံးတရက်လီလိုင်းအစီအစဉ်စတင်ပါပြီဒီကနေ့အစီအစဉ်မှာကျွန်တော်တို့အခု2016ခုနှစ်နှစ်သစ်တည်းရောက်လာပြီးတော့မကြခင်လပိုင်းတွေအတွင်းမှာပဲလွတ်တော်အသစ်ဆိုတာပေါ်လာပါတော့မယ်ရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်အမတ်တွေနဲ့ဖွဲ့စည်းမယ်လွတ်တော်အသစ်တခါအများစုအနိုင်ရထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမယ်အစိုးရအဖွဲ့အသစ်ပေါ်လာတော့မှာပါဆိုတော့ဒီအခြေအနေမြန်မာနိုင်ငံမှာပြီလာမယ့်လပိုင်းတွေအတွင်းဖြစ်မယ့်အခြေအနေဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တုန်းကနဲ့မှမတူတဲ့အခြေအနေအစ်စ်တွေဖြစ်ပါဒီလိုအခြေအနေမျိုးမြန်မာရာဇဝင်မြန်မာတမိုင်းမှာဘယ်တုန်းကမှမရှိခဲ့ဘူးပါဘူး။ဒါကြောင့်မို့လို့အခုလို့အခြေအနေအစ်စ်တွေနဲ့အတူတစ်ချိန်လုံးကလာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာမြန်မာနိုင်ငံသားတွေဟာဒေတာတွင်မှာရောနိုင်ငံတကာမှာကျွန်တော်အထူးသဖြင့်တော့ဒေတာတွင်မှာပေါ့လေတကယ်ကတော့အနှိမ်ခံအောက်ကျနောက်ကျဘဝဖြစ်ခဲ့ကြရတာပါ။ပြောင်းလဲလာတဲ့အခြေအနေသစ်တွေနဲ့တူအဲ့လိုအောက်ကျနောက်ကျဖြစ်ရတဲ့ဘဝကနေလွတ်ကြတော့မလားကောင်းထောင်မော်ကြွားနိုင်ကြတော့မလားဒါဒီနေ့ညအဓိကဆွေးနွေးမယ့်အကြောင်းဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ကျွန်တော်အဓိကဖိတ်ခေါ်ထားသူနှစ်ဦးကတော့ကျွန်တော်တို့ပြည်သက်တွေနဲ့မြန်မာနိုင်ငံသားတွေနဲ့ယင်းနီပီတာဒူကဆွေးနွေးရအမှုပညာရှင်ဆရာကြီးဦးဝင်းဖြစ်ဖြစ်ပါတယ်နောက်ဒူကတော့စာရေးဆရာစာနယ်ဇင်းဆရာဦးဖွင့်ပင်ဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာ
မင်္ဂလာပါခင်ဗျာ
ပထမဦးဆုံးဆရာဦးဖွင့်နဲ့စာလိုက်ပါစေဆရာနှစ်သိရောက်ပြီးလွတ်တော်သည့်အစိုးရဖွဲ့သည့်ဒီပေါ်လာတော့မယ်မြမာတွေကောင်းထောင်နိုင်တော့မလားဆရာ
အဲ့ဒါကတစ်ချက်ကြီးရပါမှာတစ်ချက်ကတော့ဟိုယုံကြည်မှုတဲ့ပတ်သက်လို့ဇဝေဇဝါဖြစ်နေတုန်းကဘာလို့လဲနှစ်ပေါင်းမြောက်များစွာမယုံမရဲဖြစ်ခဲ့ရတဲ့အပြင်းရှိတယ်အဲ့တော့အခုမယုံကြုံလေးဖြစ်တယ်တစ်ချက်ကတော့ယုံကြည်တဲ့ဟာကသတိသင်ကြားတာပဲပါရှိလို့ဆိုတော့ရွေးကောက်ပွဲမှာတနိုင်ငံလုံးပေါ့လေ90ရာခိုင်နှုန်းတော့ဒီအဲတောင်မျိုးကမ်းမျိုးဆိုသလိုမဲပေးလိုက်ကြတယ
်ဟုတ်က
ဲ့ဒါအိဒါရဲ့ယုံကြည်မှုကိုပြတဲ့လက္ခဏာတစ်ခုလို့ကျင်ရှားတယ်လို့ကျွန်တော်ယူဆပါတယ်က
ဟုတ်ကဲ့ဆိုတော့ကောင်းထောင်နိုင်ဖို့အတွက်ဒီတော်ရမနိုင်ငံတကာမှာမြန်မာနိုင်ငံသားဟေးလို့ဂုဏ်ယူနိုင်ဖို့အတွက်ဆရာရဲ့ယုံကြည်မှုကတော့ဇဝေဇဝါဖြစ်နေတော့မှာပေါ့လေဆရာဦးဖေးမြင့်ကရောဆရာကျွန်တော်တို့မြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မယ်လို့နှစ်သစ်မှာဆရာယူဆပါလား
ဟုတ်ကဲ့ဆရာကျွန်တော်ကတော့ညှော်လင့်ပါတယ်နော်ညှော်လင့်တဲ့ဆရာကြီးဦးဖေးပြောသလိုပေါ့နော်အဲဆရာတို့မယုံမယေးမယုံနိုင်ရတဲ့ပုံနော်ကျွန်တော်ကတော့အဲဂျာဂျာနော်ဒီကအဆွေပြောင်းတဲ့အနေထားကအဲဖြစ်တော်မယ်ဆိုတော့လက္ခဏာရတဲ့တော်တော်များများခင်ဗျာတွေ့နေရတဲ့လောက်ကိုင်းနေဖြစ်တဲ့ဆောင်လို့ဒါတကယ်ဖြစ်တယ်ကျွန်တော်တို့ဒီနေ့
ကျွန်တော်တို့ဒီအစီအစဉ်အတွဲ VOE Burmese VOE မြန်မာဌာနရဲ့ Facebook Fan Page ပေါ့လေ Facebook စာမျက်နှာကနေပြီးတော့ကျွန်တော်တို့ကြော်ညာခဲ့ပါတယ်အဲ့ဒီမှာမှတ်ချက်လာပေးကြတဲ့တော်တော်ရှင်တွေရှိပါတယ်အဲ့ဒီအထူးကျေးဇူးတင်ပါတယ်အဲ့ဒီကကျွန်တော်မှတ်ချက်တချို့ကိုအချင်းချင်းကျွန်တော်ပြောပြရစီဒီမှတ်ချက်တွေကခုနဆရာကြီးဦးဝင်းဖေတို့ဆရာဦးဖေမြင့်တို့ပြောထားတဲ့ဗဟုသမှတ်ချက်တွေနဲ့လေအတိုင်ငယ်ထင်ရနေလို့ပါတော်ရရှင်တယောက်ကပြောပါတယ်လာမယ့်အစိုးရအသစ်မှာလုတ်ပိုင်ခွင့်ကအသေးမြင်သေးပါဘူးတဲ့ဒီတဲ့ဝင်ကြီးကိုကြော်နိုင်မှလောလောဆယ်လုတ်ပိုင်ခွင့်ဖြစ်မှာပါတဲ့စူးစီးချုပ်ကနေရာတကာချုပ်ကင်နေကျင်တာတဲ့ဖွဲ့စည်းပုံ436ကိုပြင်နိုင်မှအစိုးရအသစ်ထိန်းကြီးလို့ရမယ်တင်ပါတယ်တဲ့နောက်တစ်ယောက်ကတော့ကျွန်တော်ကတော့ဗိုလ်ချုပ်စကားအတိုင်းပဲပြောချင်ပါတယ်တဲ့လွတ်လပ်ရေးရတာနဲ့ပဲပဋိသာပင်မြေကမပေါက်နိုင်ဘူးဆိုသလိုဒီမိုကရေစီရတာနဲ့တော့ဖြစ်လာမှာမဟုတ်သေးပါဘူးတဲ့နောက်တစ်ဦးကပြည်တွင်းချင်းချင်းအမြန်ဆုံးရမှပြည်သူတွေမျှော်မှန်းတဲ့ပန်းတိုင်ကိုမြန်မြန်ရောက်မယ်လို့ယုံကြည်ပါတယ်တဲ့ဆရာဝန်ပြေခင်ဗျာလူတွေကဒီအခြေအနေသစ်ကိုစောင့်စားကြရတာနှစ်ပေါင်းများစွာကြာပါပြီလူတွေကမျှော်လင့်ချက်တွေကလည်းပဲအင်မတန်ပြင်းထန်ပါတယ်အင်မတန်မြင့်မားပါတယ်ဆိုတော့ဒီမျှော်လင့်ချက်တွေပြင်းထန်မြင့်မားတဲ့မျှော်လင့်ချက်တွေရဲ့ရာခိုင်နှုန်းဘယ်လောက်လောက်များဖြစ်လာလိမ့်မယ်လို့ဆရာတွေးလဲဆရာ
ကျွန်တော်ကတော့အကောင်းမြင်ဝါဒီဗျ
ဟုတ်ကဲ့
ကျွန်တော်က50အနည်းဆုံးကျွန်တော်မျှော်လင့်နေက
ြဟုတ်ကဲ့
လူတွေကဒီပြီးခဲ့တဲ့ရွေးကောက်ပွဲကြီးမှာဒီသူတို့ပြည်သူအများရဲ့အခွင့်အရေးတွေရအောင်လို့ဆိုပြီးတော့ယုံကြည်မှုအပြည့်နဲ့မဲပေးခဲ့တဲ့အပြင်မဲပေးပြီးတဲ့အခါမှာသူတို့ရွေးချယ်မှုကမှန်ကန်တယ်ဆိုတာကိုသက်သေပြဖို့သူတို့ဟာအယံလင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်တခြားရွေးကောက်ပွဲတွေနဲ့မတူပါဘူးဒီပေါင်းများစွာစောက်ပြီးတော့မှသူတို့ပြည်သူအမှန်နဲ့နော
်ဟုတ်ကဲ့
သူတို့အဆုံးပြမှန်နေဆိုတာကိုသူတို့ပြဖို့ ြဖို့ဆိုတာသူတို့ကိုယ်တိုင်ဒီအုပ်ချုပ်ရေးတွေစီမံခန့်ခွဲရေးတွေမှာစိတ်ပါလက်ပါပါဖို့ပါဝင်ပြီးချိန်ဝဲကြဖို့ကူညီကြဖို့သူတို့စိတ်အားထက်သာနေတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အင်မတန်မြင့်မားတဲ့လူလူရဲ့အင်မတန်မြင့်မားတဲ့မျှော်လင့်ချက်တွေ90ရာခိုင်နှုန်းထက်မနည်းတော့ပြည့်လိမ့်မယ်လို့ဇာဝုဖေကယုံကြည်ပါတယ်ဇာဝုဖေမြင့်ခင်ဗျာကျွန်တော်ခုနဇာဝုဖေကိုမေးတာကဇာဝုဖေရဲ့သဘောထားကိုကြားချင်ခဲ့တာကအင်မတန်မြင့်မားနေတဲ့မဲဆန္ဒရှင်လူတူးရဲ့မျှော်လင့်ချက်အခြေအနေအစ်စ်အခင်းချင်းတင်းအောက်မှာအကောင်းကြီးဖြစ်တော့မယ်ငါတို့တိုင်းပြည်တော့ကောင်းပြီဆေ့လို့အင်မတန်မြင့်မားနေတဲ့မျှော်လင့်ချက်တွေဘလောက်ရာခိုင်နှုန်းထက်ပြည့်မယ်လို့ဇာကယုံကြည်ထားပါတယ်
ရခိုင်နှုံးနေနဲ့တော့ဟိုပြောဖို့ခက်ပါတယ်ဒါပေမဲ့ပြည်သူလူထုကဟိုတခက်နဲ့မဲပေးထားတယ်အဲ့တော့ပြည်သူလူထုကညှော်မှန်းချက်တွေမကဘူးဗျာဒီညှော်မှန်းတဲ့ထားတဲ့ဒီသူတို့ရဲ့ညှော်မှန်းချက်တွေအောင်မြင်မှုအတွက်အဲလှုပ်ဆောင်ရမယ်ဆိုရင်ဝန်ကုန်းလှုပ်ဆောင်မှုအစင်းသေးရှိနေတယ်တက်ကြွနေတယ်ခက်တန်နေတယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်မို့လို့ဟိုတချို့ကစိုးရိမ်တာကပြည်သူညှော်မှန်းချက်ကမြင့်နေတယ်အဲ့ဒီအတိုင်းဖြစ်နိုင်ပါမလားလို့ဆိုတယ်ဒါမျိုးလို့အခုကပြည်သူကသူကိုယ်တိုင်ပါဝင်တဲ့ကိစ္စမှာဆိုရင်မအောင်မြင်ဘူးဆိုရင်တော့မှဘယ်ခက်ခဲတဲ့ကြောင့်မအောင်မြင်ဘူးဆိုတော့သူနားလည်တယ်။အောင်မြင်လည်းသူဘယ်လိုလုပ်လိုက်လို့အောင်မြင်လဲ။အဲ့တော့ကိုယ်အောင်မြင်အောင်ဆိုရင်သူဘာတွေလုပ်ရမလဲဆိုတော့အဲဒီလိုအသီးစရာတွေရှိပြီးတော့လုပ်ကြလိမ့်မလို့ကျွန်တော်ကတော့မျှော်လင့်တယ်။
ဟုတ်ကဲ့လူလူကခိုင်ကြည့်ပြီးတော့မျှော်လင့်နေတာမဟုတ်ဘဲနဲ့သူတို့ကိုယ်တိုင်တင်လိုက်တဲ့အစိုးရတွေအောင်မြင်အောင်သူတို့ကိုယ်တိုင်လည်းပဲဝင်လှုပ်ဖို့အတွက်အစဉ်အမြဲနေကြတာအောင်မြင်မယ်လို့ဆရာရဲ့ယုံကြည်ချက်ဟုတ်ကဲ့ပါဆရာကျွန်တော်ပထမဦးဆုံးတရားရဆွေးနွေးမယ်တော်တော်ရှင်သူကိုဖိတ်ခေါ်ပါရစေမြန်မာနိုင်ငံတွင်းကပါဦးစိန်ထွန်းဖြစ်ပါတယ်ဦးစိန်ထွန်းခင်ဗျာဦးစိန်ထွန်းကိုယ်တိုင်ကရောနှစ်တက်မှာခင်းချင်းတက်အချိန်နေတက်အစိုးရတက်လွတ်တော်အစ်စ်အဲ့ဒီအစ်စ်တွေအောက်မှာမြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မလားဦးစိန်ထွန
်းခေါင်းထောင်မော်ကြွားနိုင်ဖို့တော့2016မှာလိုလိမ့်မှုတွေကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့ဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင်ဗျာ
ဘာကြောင့်လဲဆိုတော့ဒီတော့အစိုးရကိုပါဝင်ပံ့ပိုးပေးမယ်ရက်ကွက်ဒီအုပ်ချုပ်မှုစီကြီးချေဖို့တော့မှကုတင်ပြီးတိကျတဲ့မူဝါဒတွေမရှိတဲ့အတွက်2016ခုနှစ်မှာတော့ကောင်းဆောင်မကြွားနိုင်ဘူးလိုလည်ဦးမယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးစိန်ထွန်းကျေးဇူးအများကြီးတင်ပါတယ်တခါဒါကခုနကတော့ဆရာနှစ်ယောက်ကလည်းပဲဒီကနေ့ပတ်သက်လို့ပြောထားတာရှိပါတယ်ကျွန်တော်နောက်ထပ်သောတာရှင်တူကိုတစ်ဆက်တည်းပြစ်ခေါ်လိုက်ပါမယ်ပြီးတော့မှဆရာနှစ်ယောက်ရဲ့သဘောထားကိုကျွန်တော်တို့ထပ်ကြားကြတာပေါ့ခင်ဗျာဒီခုတစ်ယောက်ကတော့သူကထိုင်းနိုင်ငံကအုံဖြန့်ဒုက္ခသည်စခန်းမှာရောက်နေတာပါဦးတန်းထွန်းပါဦးတန်းထွန်းကိုယ်တိုင်ကဒုက္ခသည်စခန်းထဲမှာရောက်နေတယ်ဆိုတော့ဦးတန်းထွန်းရဲ့မျှော်လင့်ချက်ကရောဘယ်လိုရှိသလဲဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ကျွန်ကြီးကတော့ကျွန်တော်တို့ပါတီစတင်ဖွဲ့စည်းတဲ့ကာလကပါတီခေါင်းဆောင်ဖြစ်ပါဝင်ခဲ့တဲ့ဒေါက်ဆန်းစုကြည်နောက်တခါဒုတိယအကြိမ်မှာပီလူက1990ခုနှစ်မှာရေးခဲ့ရေးချက်တင်ပြပေးတဲ့အတွက်ကြောင့်လူမှုခေါင်းဆောင်ဖြစ်ခဲ့တယ်ခင်ဗျာလူမှုခေါင်းဆောင်ကနေပြီးတော့အဲ့ဒီအနေနဲ့တစ်ချက်ကပ္ပငင်းငင်းလူပဲရှိရှိဖြစ်တဲ့အတွက်ကြောင့်ကပ္ပငင်းငင်းလူပဲရှိရှိကိုယ်တိုင်ဒီမှနေကမှာဦးစီးဦးဆောင်လောက်မှာဖြစ်တဲ့ကြောင့်ဒီကိစ္စနဲ့ပတ်သက်လို့ငင်းငင်းဆောင်အတင်ကူးကြောင်းရေးကာလကိုကျွန်တော်တို့ခေါင်းဆောင်အနေနဲ့ချက်တမ်းပြီးတော့အကောင့်တွေပေါ်တဲ့နေရာမှာလူမှုရဲ့စိတ်ချမ်းသာမှုနဲ့တိုင်းပြည်ရဲ့တရားဝါပြောမှုကိုရလိမ့်မယ်လို့ကျွန်တော်ညွှန်ပြပြောနေမှာလေခင်ဗျာ
ဟုတ်ကဲ့ဆိုတော့ဦးတန်းထွန်းကကျွန်တော်တစ်ဆက်ထင်ပြလိုက်ချင်တာဒုက္ခသည်စခန်းထဲမှာဆိုတော့ဦးတန်းထွန်းတို့လိုဒုက္ခသည်စခန်းထဲမှာရောက်နေတဲ့လူတွေအစိုးရအသစ်တက်ပြီးတဲ့အခါကျရင်ကိုယ်နိုင်ငံကိုပြန်ခွင့်ရတော့မယ်လို့ရောမျှော်လင့်ထားကြလား
အာဟုတ်ကဲ့ခင်ဗျာမျှော်လင့်ထားအောင်လည်းမဟုတ်ပါဘူးခင်ဗျာကျွန်တော် UNHCR မှာကျွန်တော်တို့စီရင်အောင်တော့ပြေးပြီးပါပြီခင်ဗျာပြောလင်းထောင်းနေမှာပတ်မကပါဘူးကျွန်တော်တို့တော်တော်များများကဒီပေါ်မှာယုံကြည်လက်ခံပြီးရေးသားနိုင်တဲ့ခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြန်ဖို့အတွက်ကြိုးစားနေပါတယ်ခင်ဗျာ
ဦးတန်းထွန်းတို့မြန်မာပြည်ကိုပြန်ဖို့ဆိုပြီးတော့ဆင်းရဲအောင်ပေးထားပြီးပြီပေါ့
ဟုတ်ကဲ့ခင်ဗျာ UNHCR မှာကျွန်တော်ဆင်းရဲသွားပြုပေးထားပါပြီခင်ဗျာ
ဟုတ်ကဲ့ဦးတန်းထွန်းကျေးဇူးအများကြီးတင်ပါတယ်ဒုက္ခသည်စခန်းထဲကနေပြီးတော့အခုလူမျိုးဆက်သွယ်ပြောဆိုတဲ့အတွက်ဆရာဝန်ပြီခင်ဗျာကျွန်တော်တို့အခုပဲကြားခဲ့ပါတယ်ဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်ကတော့မှဒီလောက်ကြီးနေတာဆရာဗမာပြောချင်ပါလေဆရာဆရာမှတ်ချက်
ဒီချိန်မှာတော့ဒေဇာဘော့ကအားလုံးကတက်ကြွနေတာပါကျွန်တော်ကစောစောလုံးကအပြင်ကအမြင်တစ်ခုပေါ့လေ
ဟုတ်ကဲ့
မောကြွားနိုင်တဲ့အဆင့်ပေါ့လေ
ဟုတ်ကဲ့
မောကြွားနိုင်တဲ့ဆိုတာကအဆင့်အမျိုးမျိုးရှိတယ်ဗျအဲတကူကကျွန်တော်တို့ရှိပွားရေးဘာကအစပေါ့လေခြေကအားလုံးကျွန်တော်တို့ဘုံဘုံနဲ့တိုင်းနဲ့အောင်မြင်တဲ့အတွက်ဆိုတာနောက်တစ်ခုကတော့သုံးခုလောက်ဝထားပါတော့ဗျာတောင်တကူကတော့ဒီစီပန်ခါခွဲရည်နဲ့ပတ်သက်လို့စစချင်းအဲ PV ပြင်းပြမလုံနိုင်သေးဘူးဆိုတဲ့အချက်ပေါ့ဗျာ
ဟုတ်ကဲ့
နောက်အဲ့ဒါတဲ့ဒီမောကြွားနိုင်တာကကျွန်တော်တို့ကအာဏာလွှဲပြောင်းမှုသာရမယ်ဆိုရင်က ကျွန်တော်တို့ကတကယ်လွတ်လပ်တဲ့လူတွေဖြစ်သွားပြီ။ဝေဖန်နိုင်တယ်၊ပြောနိုင်တယ်၊ဆိုနိုင်တယ်၊တရားဥပဒေတိုင်းတရားမျှတ၍ဟိုလွတ်လပ်သောအပြည့်စုံဆန္ဒနဲ့တက်လာတယ်။ဒါဟာအလုံးဝန်းဝင့်ကြွားစရာကောင်းတဲ့ကိစ္စပါ။
ဟုတ်ကဲ့ဆရာ။
ဒီကောက်ဝပြီးတဲ့အချိန်မှာဒီအခုနိုင်သွားတဲ့ပါတီရဲ့ခေါင်းဆောင်ကအညွန်ငင်ရှိသွားတဲ့ကျူပြီးပြောတယ်။နိုင်တဲ့အတွက်ဆိုပြီးတော့တဲ့ဝန်ကြွားခြင်းမော်ကြွားခြင်းထားကုန်ညထားကြရမလို့ကြပါနဲ့ထိညာပါဆိုလို့ထိညာတာဗျာ
။ဟုတ်ကဲ့
။တကယ်တော့ဆိုလို့ရှိရင်အဲ့ဒီလိုအညွန်ငင်ရှိတဲ့ဒိန်းကုန်မှုမျိုးမရှိဘူးဆိုရင်အတော်ကြီးကိုမော်ကြွားကုန်ရတော့မယ်နေထားမျိုးရှိပါလေ
။ဟုတ်ကဲ့ပါဗျာ
။အဲ့ဒါကြောင့်ဘုကအာသာဝဲပြီဆိုရင်တော့အဲ့ဒီအချက်နဲ့တော့မော်ကြွားနိုင်တော့မှလေးကြပါလေကွာ
။ဟုတ်ကဲ့ဆရာ။အချိန်တော့မှဆိုရင်မြန်မာနိုင်ငံသားတွေကဆိုကြပါစို့ကျွန်တော်ဒါနမူနာတစ်ခုအနေနဲ့ပြောတာပါမြန်မာနိုင်ငံသားတွေအတွက်ဒီပခီးသွားတဲ့အခါမှာထုတ်ပေးတဲ့ passport ကဒီနိုင်ငံကူးလက်မှတ်ပေါ်လေ passport စာအုပ်ကအနီရောက်မှာဒီအနီရောက်စာအုပ်ကိုဟလာဒေတာရင်းလေးစိတ်တွေမှာစင်ကာပူ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားစသဖြင့်ဖြင့်ဒီထက်ဝေးတဲ့နိုင်ငံတွေဖြေလိုက်ပါအောင်ကျွန်တော်တို့အဲ့ဒီဒေတာရင်းနိုင်ငံတွေဒီမှာတောင်မှဒီစာအုပ်ကိုမြင်တာနဲ့မြန်မာနိုင်ငံသားမှန်သိပြီးတော့အဲ့ဒီလေးစိတ်တွေမှာမတူတဲ့အခြေအနေမျိုးနဲ့ဆက်ဆံခံခဲ့ရတာတွေကျွန်တော်ကတွေ့ခဲ့ကြားခဲ့မြင်ခဲ့သိခဲ့ရဘူးပါတယ်။ဆရာဦးပြင်းအနေဆုံးဆင့်အဲ့ဒီအခြေအနေလောက်ကကြော်သွားနိုင်ပြီလို့ပြောလို့ရပါလားဆရာ
။ဟုတ်ကဲ့အဲ့ဒါကတော့နိုင်ငံတကာနဲ့ဆက်ဆက်တဲ့အပိုင်းပေါ့ဗျာ။နော်။ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တိုင်းပြည်ပြည်သားတွေကဆရာဆုံးဦးဝင်းပြည်ဆိုတော့ပြောသလိုကျွန်တော်လွတ်လပ်တဲ့အနေအထားတွေရောက်လာတဲ့ခါကျတော့လူတွေလွတ်လပ်တဲ့လူတွေဖပီပီနော်ဒီကောင်းမွန်နိုင်တဲ့အနေအထားမျိုးတော့အရင်ဆုံးရှိလာမှာဗျာ။ဒီတော့ဆောစောကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည်ရဲ့အခုကြောင်းဒီဒီမိုကရေစီအခုကြောင်းနဲ့တိုင်းပြည်ကွန်ပျူတာတိုင်းကိစ္စတွေမှာကိုယ်တိုင်ပါဝင်လို့ရလာမယ်။နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဒီကောင်းဆောင်မှုပေါ့နော်။ကောင်းဆောင်မှုကအရင်တုန်းကကွာခြားသွားတယ်လေ။အခုကျွန်တော်တို့ရွေးချယ်ထားတဲ့လမ်းကြောင်းကသိမြရေးနော်ငင်းချန်ရေးဆိုတဲ့လမ်းကြောင်းကိုရွေးချယ်တယ်။သိမြရေးငင်းချန်ရေးရှိလာလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာရေးအားလည်းပဲကျွန်တော်တို့လော်လကူနဲ့ဖြစ်လာလိမ့်မယ်လို့မြင်တယ်။လော်လကူဆိုတာလေကတိရသောရှိရှိမှာပေါ့တော့ဒီနောက်လို့နောက်ဖြစ်နေတဲ့အန္တရာယ်တွေအနေထားတွေဖြစ်ရှိနေတဲ့အနေထားတွေကနေကင်းလွတ်တဲ့အတွက်ကြောင့်လို့ဒီဆောက်ရင်ဒီဆောက်ဘလောက်ကျွန်တော်တို့အကျိုးရလက်ရှိအနေထားတွေဖြစ်လာနေမယ်ပြီးတော့နောက်ကုသင်းမြင်တာမှုပေါ့နော်ပြီးတော့အာဂရီလိုက်စားမှုဘာညာစားဖြင့်အဲ့ဒီလိုဟာတွေကိုလည်းအဲရှင်းလင်းတဲ့အလုပ်ကိုဖိဖိရအောင်လုပ်တာလို့ရှိရင်ကျွန်တော်တိုင်းဒီကြေကားတွေကိုလုံးတော့ကိုခံစားရဆိုတဲ့အနေထားမျိုးကိုဒီနှစ်ပိုင်းထဲမှာတင်စတင်ပြီးတော့အနေချင်းကြီးစမ်းလို့ရလာမယ်အဲ့ဒါဆိုရင်ရှေ့အတွက်ညှော်လင့်လို့ရလာမယ်။ငါတို့ကဘယ်လောက်ဆိုရင်တော့ဘယ်လိုအနေအထားမျိုးလောက်ဖြစ်ရောက်လာမလို့မြင်လာလို့ရှိရင်လူတွေကနည်းနည်းတော့ပုံကောင်းကောင်းနေရနေကောင်းတော့မဟုတ်လာနိုင်မလို့မြင်တယ်။ကျွန်တော်တို့တိုင်းပြည်ကအခုကြောင်းကအရှင်ပြည်အောင်မြင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံရေးအခွင့်အရေးတွေလွတ်လပ်ခွင့်တွေရလာသလိုစီးပွားရေးကလည်းကွန်ထရိုးလာတာလာပြီဆိုတော့မြင်ရင်အိမ်ကြီးအိမ်သားတိုင်းပြည်ကလည်းကျွန်တော်တို့တိုင်းပြည်အောင်စိုက်လာမယ်။ကျွန်တော်တို့တိုင်းပြည်ရဲ့အခုကြောင်းအောင်မြင်မှုကြီးတချို့ပြောသလိုဒါတချို့ကျွန်တော်တို့အာဏာရှင်စနစ်အောင်အနေနဲ့တန်ပြီးစိတ်မလွတ်လပ်သေးတဲ့တန်ပြီးတွေဖို့ဆိုရင်တော့မှားပြီးတော့အပေါင်း90အာဏာရှင်စနစ်အောက်ကနေပြီးတော့လွတ်မြောက်ပြီးတော့ကူးကြောင်းနေပြီးတိုးတက်နေပြီးဆိုတဲ့ဟာပြီးနမူနာပြပြဖြစ်တဲ့အတွက်ကြောင့်အဲ့ဒါဒီလည်းပဲကျွန်တော်တန်ပြီးအတွက်ကောင်းမွန်စရာပေါ့နော်ကျွန်တော်တို့မျိုးတွေအတွက်ကောင်းရစွာတခုဖြစ်နိုင်တယ်လို့ကျွန်တော်ကတော့စဉ်းစားမိတယ်။
ဟုတ်ကဲ့ဆရာကျွန်တော်ဆရာပြောတာကိုကျွန်တော်ဒူရဲနေနဲ့အမြဲတမ်းသဘောတူပါတယ်။မြန်မာနိုင်ငံရဲ့အကြောင်းလဲအခြေအနေငယ်အခြေအနေရာဘယ် political playbook ဘယ်စာအုပ်ဘယ် theory တွေမှမတားသေးတဲ့အခြေအနေပါခံမှန်းသုံးသပ်ချက်တွေရာလဲအမြဲတမ်းလူလူလွဲခဲ့တာကြီးပါပဲ။တကယ်လို့ဒါမြန်မာနိုင်ငံကဒီပုံစံအတိုင်းပုံမှန်လေးဆက်သွားမယ်ဆိုရင်တော့ဒါကကတီချာအထူးပြုလေးလာစရာအခြေအနေတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်လည်းပဲအဲ့လိုယူဆပါတယ်။ထိုင်းနိုင်ငံကနောက်ထပ်ဝင်ရောက်တိုက်ရိုက်ဆွေးနွေးမယ်သောတာရှင်ဒူကိုဖိတ်ခေါ်ချင်ပါတယ်။ကိုတီးလည်းမှုတဲ့လီလိုင်းရဲ့ပင်တိုင်းသောတာရှင်တူပါကိုတိလည်းမှုကြားပါရယ်နော
်ဟုတ်ကဲ့ကြားပါခင်ဗျ
ာကိုတိလည်းမှုကလည်းထိုင်းနိုင်ငံမှာကိုယ်လည်းရှိနေတာဆိုတော့ကိုတိလည်းမှုဘယ်လိုသဘောရရလဲမြန်မာနိုင်ငံသားတွေကောင်းထောင်နိုင်တော့မလား
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံသားတွေကောင်းထောင်နိုင်ဖို့ကတော့အလားအလာအများကြီးရှိပါတယ်ခင်ဗျာကျွန်တော်ကလည်း energy လို့ဒီလို့အဲဒီပေါ်တော့မခင်မကြပါလို့ကျွန်တော်ကိုယ်တိုင်ကလည်းစောခဲ့လာရှိပါတယ်ခင်ဗျာအဲ့ဒါအတွက်ကျွန်တော်တို့ကတော့ဝမ်းသာပါတယ်နော
်ဒါ
ပေမဲ့ညာနော်ဒီလေကျောင်းလူတမ်းမှုနဲ့ပတ်သက်ပြီးတော့အခုခိုင်းဆူရလှုပ်လိုက်တဲ့ချက်ကကျွန်တော်မြန်မာနိုင်ငံကိုနော်အမောင်ချရတဲ့သဘောမျိုးမှာဖြစ်နေတယ်ကြာ။နော်အဲ့ဒီကြီးနိုင်ငံဖြစ်အောင်သူကလှုပ်ဆောင်ရတဲ့သဘောမျိုးဆိုတော့ကျွန်တော်ကဘလို့နည်းလက်ရှိအဆူရအဖွဲ့အစည်းနဲ့ဘလို့လှုပ်ဆောင်ကြမလဲ။ဒီဘလို့လှုပ်ဆောင်ကြမလဲဆိုတော့ ဒါကျွန်တော်စိတ်ဝင်စားပြဖြစ်နေပါတယ
်ဟုတ်ကဲ့ကိုဒီလည်းမူ
ဒီခိုင်းနေတာဆိုတာလွတ်ဆောင်မှုကတော့ကျွန်တော်လောကလက်ခံနိုင်ကြမရှိဘူးလို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုဒီလည်းမူကျေးဇူးအများကြီးတင်ပါတယ်ဆရာဦးမေခင်ဗျာကျွန်တော်ကမြန်မာနိုင်ငံသားတွေ
ဟ
လာကောင်းထောင်နိုင်တော့မလားမော်ကြွားနိုင်တော့မလားလို့ဆိုနေတယ်မှာခုနဒေါက်တာရှင်ကိုဒီလည်းမူပြောတော်တယ်လို့လက်ကျွန်းပြရလိမ့်ကဒါကျွန်တော်နမူနာတစ်ခုနဲ့ပြောတာပါကျွန်တော်တို့ဒီအကြောင်းကိုပြောဖို့ဒီထဲမှာမပါပါဘူးဟလာမြန်မာနိုင်ငံသားတွေဒီပနိုင်ငံတွေမှာသူကြပါစို့အတက်ခံရတယ်လို့ဘာလို့ဆိုတော့တချိန်လုံးကအများကြီးတိကျခဲ့တာပါလူမသိသူမသိနဲ့တိကျခဲ့တာ၄လည်းအများကြီးပါဆရာတို့ကျွန်တော်တို့တိကျခဲ့တာ၄လည်းအများကြီးရှိပါတယ်ဆိုတော့မြန်မာနိုင်ငံပြောင်းလဲသွားတာနဲ့အများအဲ့လိုမျိုးပေါ့လေဒီပနိုင်ငံဒီမှာမြန်မာနိုင်ငံသားတွေကြုံတွေ့ရတဲ့အခြေအနေတွေဒီငခုဖြစ်ခဲ့တာ၄လည်းပို့ပြီးတော့တက်တာသွားမယ်ပို့ပြီးတော့အနေဆုံးအပြည့်နဲ့ပို့ပြီးတော့အကာအကွယ်ကူညီရလာမယ်မြန်မာနိုင်ငံသားဆိုရင်တဘောကအေးသူထင်တိုင်းတော့လုပ်လို့မရဘူးဟေးသူတို့မှသူတို့အစိုးရကသူတို့ကိုကြီးကြီးစောင့်ရှောက်တယ်ဆိုတာမျိုးလောက်ဖြစ်လာမယ်လို့ဆရာဦးဖေယူဆပါသလားဆရာ
ကျွန်တော်ကတော့အဲ့ဒါအများကြီးတိုးတက်မဲလို့ကျွန်တော်လုံးဝယုံကြည်ပါတယ်။ဘာလို့ဆိုတချိန်လုံးကဒီတိုင်းပြည်အတွက်သွားတဲ့လူရာခိုင်နှုန်း90လောက်ဟာဒီအစိုးရဆန့်ကျင်တဲ့စိတ်ရှိရေရည်ရွယ်ချက်တွေရှိရေအဲ့ဒါကြောင့်မို့တိုင်းပြည်မမအစိုးရရဲ့ဗန်ယုံတွေကိုတိုက်တာဂရုမစိုက်ပါဘူး။သူကလည်းအတင်းနဲ့အများရန်သူလူသဘောထားနေတဲ့အနေအထားတွေတွေးရတယ်ဗျာ။
ဟုတ်ကဲ့
အကာအကွယ်ပေးစရာရှိရပါအောင်အမြောက်အများချွေရင်းပါလေအဲ့ဒါအခုတော့အဲ့လိုမဟုတ်တော့ဘူးပြည်သူအစိုးရဖြစ်တယ်ပြည်သူတွေကလည်းဒီအစိုးရကိုမစမ်းကြတော့ဒါကြောင့်မို့ဒီအစိုးရကခန့်နဲ့တန်ယုံကြီးကိုလေညွန်ကြားချက်တွေအပြည့်ရှိမယ်ဘဝပြည်သူတွေကိုအကာအကွယ်ပေးရမယ်ကူညီရမယ်အဲ့ဒီအခြေခွာတိုးတက်မှုကအများကြီးကွာပါလိမ့်မယ်
ဟုတ်ကဲ့
ဒီလူဆိုင်တာကြီးအများကြီးကွာလိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ
်ဟုတ်ကဲ့ဆရာဆရာဦးဖေးမြင့်သဘောထားလဲကြားပြစီ
ဟုတ်ကဲ့ခင်ဗျဟိုတစ်ချိန်လုံးကကျွန်တော်တို့မြန်မာပြည်ကနေပြီးတော့တိုင်းတစ်ပါးကိုထွက်သွားတယ်ဆိုတာဆရာကြီးဝဲပြောသလိုအစိုးရနဲ့အဲမတင်တင်နဲ့အဲအကြောင်းနေတဲ့အများကြီးပါတော့ဗောနော်နောက်တစ်ခုကဘာဆိုဟိုကျွန်တော်တိုင်းပြည်ကလွတ်လပ်ခွင့်တွေမရှိဘူးနောက်ပြီးတော့အခွင့်အလမ်းဗောနော်တိုးတက်ဖို့အခွင့်အလမ်းတွေမရှိဘူးမရှိတဲ့အခါကျအခွင့်အလမ်းဘယ်မှာရှိတယ်လဲတိုင်းတစ်ပါးမှာရှိတယ်တိုင်းတစ်ပါးမှာဆိုဘယ်နေရာရှိတယ်ဒီကမ္ဘာလုံးမှာရှိတယ်ကျွန်တော်တို့အိမ်ကြီးနာချင်းတိုင်းပြည်တွေဟိုကမ္ဘာနဲ့ရှင်းလိုက်ရင်တိတ်မတိုးတက်ပြမလို့ကျွန်တော်တို့ဆိုင်တော့ဒီဘက်မှာအခွင့်အလမ်းရှိသေးတယ်ဆိုပြီးကျွန်တော်စီကသွားချက်တော့ဗောဗျာသွားချက်ရတဲ့အခါကျတော့ကျွန်တော်တို့ဒီရသွားရင်ဒါအားလုံးလည်းသိပါတယ်ကျွန်တော်ဒီအင်မတန်ကနိုင်ကြတဲ့အလုပ်ဒီမှာဝင်လို့ရတယ
်
ကျွန်တော်ဒီတရားဝင်သွားနိုင်တာမဟုတ်တဲ့အကြောင်းမလို့ကျွန်တော်တို့မှာတရားဝင်ရပိုင်ခွင့်တွေတောင်းဆိုလို့မရဘူးဆော့ဆော့ဆရာကြီးဝင်ပြီးပြောသလိုမိမိတန်ယုံတွေဘာတွေအကာအကွယ်တွေလည်းမရဘူးပေါ့နော်အဲ့ဒီအနေအထားတွေဒီကျွန်တော်တိုင်းပြည်လွတ်လပ်သွားပြီဆိုတဲ့အနေအထားနိုင်ငံရေးရလွတ်လပ်မှုတွေရှိလာပြီကိုယ်တိုင်းပြည်ထဲမှာလည်းအခွင့်အလမ်းတွေအရင်ကတည်းကပိုပြီးရှိလာပြီဆိုရင်ကျွန်တော်တို့တော်တော်နိုင်ကြတဲ့အနေအထားနဲ့တိုင်းတစ်ပါးကိုသွားစရာမလိုတော့ဘူးအဲ့ခါကျတော့ဆော့ဆော့ပြဿနာမျိုးတွေကျွန်တော်နည်းသွားမယ
်ဒီ
တော့ဒီတန်ယုံတွေဆိုတာလည်းပဲဒီသူအစိုးရရဲ့ဒီသူကရုပ်တော့တင်ကောင်းလိုက်တဲ့အစိုးရရဲ့အဲတန်ယုံတွေဖြစ်တယ်ပြီးတော့အဲ့တန်ယုံတွေရဲ့လုပ်ပိုင်ဆောင်ရွက်မှုတွေအဆင်မပြေဘူးနေရာမကျဘူးဆိုလို့ရှိရင်လည်းဝေဖန်ထောက်ပြလို့ရတဲ့အနေအထားတွေပေါ်လာမယ်အဲ့ခါဆိုရင်ကျွန်တော်တို့ကအများကြီးအကာအကွယ်တွေရမယ
်
အကာအကွယ်ရှိတဲ့လူမျိုးအဲအင်အားရှိတဲ့နော်ဒီအဲကြံ့ခိုင်မှုရှိတဲ့လူမျိုးဆိုလို့ရှိရင်တော့အဲစောစောကပြောတဲ့ဒီမတရားအဲ next set insurgent ခါရတဲ့အနေအထားမျိုးတွေပေါ့နော်ခွဲခြားသင်္ချာခြင်းခါရတဲ့အနေအထားမျိုးတွေကလည်းကျွန်တော်တို့အများကြီးလွတ်မြောက်သွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့ဒီပါမှာအခြေအနေအကြောင်းအမျိုးအသီးသီးနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေတက်တော့ဆရာတို့မျှော်လင့်စကားတွေကအင်မတန်အားဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်အခုတည်းဆွေးနွေးမယ်မြန်မာနိုင်ငံတွင်းကတော်တော်ရှင်တူကိုတင်ထေးကိုတင်ထေးကိုတင်ထေးကိုရံရောမြန်မာနိုင်ငံသားတွေကောင်းထောင်မော်ကြွားနိုင်တော့မဲလို့ယုံကြည်လား
အဲကျွန်တော်တော့မတင်သေးဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အန်အီဆိုတော့ဖွင့်နိုင်အောင်တော့ကျွန်တော်တို့လွတ်တော်ထဲမှာ2008ဖြစ်အာဏာရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုမတင်နိုင်သေးတဲ့မြတ်ကာလပတ်လုံးကျွန်တော်တို့ကလူ့အခွင့်အရေးတွေစုံစုံနေမှာပဲလေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ပြည်ရင်းမှာတော့မှဒီလိုဆုံးချုပ်လူ့ခွင့်ပြုတွေဆုံးချုပ်နေဦးမယ်ဆိုရင်ပြည်ပမှာရောက်နေတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ်တော့အဲ့ညှော်လင်းလို့မရသေးဘူးလို့ပဲကျွန်တော်မြင်တယ်လေ
ဟုတ်ကဲ့က
ိုကြီးဒီ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ပြီဆိုရင်တော့ကျွန်တော်တို့ပြည်ရင်းရောပြည်ပကကျွန်တော်တို့နိုင်ငံသားတွေရောတကယ်လူ့ခွင့်ပြုတွေပြန်လည်ရရှိနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်လေ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆရာဝန်ပြီအခုကိုတင်ထေးလို့ပေါ်တယ်ကျွန်တော်တို့ခေါင်းထောင်နိုင်ဖို့အခြေအနေတော့လိုပါသေးတယ်ဆိုတဲ့ဆိုတာလူမျိုးတန်တရားရှိနေတဲ့လူတွေလည်းရှိမှာပါဒါကျွန်တော်တို့ဟိုမေးမတုတ်ပြမရှိတော့ဒီလိုလူတွေအတွက်ဆရာဘယ်လိုစကားမျိုးပါခြင်းပါလဲဆရာ
အဲ့လိုဗျအဲဒီဦးတေဒီပြောသွားတဲ့စကားပန်းပါလေကျွန်တော်တို့ချက်ချင်းဒီလုံးဝအုပ်စုံရာတုံးကြီးဟာလာလွန်လာခွင့်မရှိသေးဘူးဆိုတာတော့သိကြပါလေ
ဟိုမှာဟာလာစစ်ဘူတပတ်သားဆိုတဲ့ကိစ္စရောဒီပြင်ဟိုဒီချင်းကြီးရှိတဲ့ဖွဲ့စည်းအုပ်ချုပ်ကိုဥပဒေရရောနောက်ပြီးတော့ကာကွယ်ရေးတို့ပြည်ရေးရေးတို့ဒီဥစားတို့ကိုကင်ထားတဲ့ဟာတွေရောဒါရီရှိပြီလို့မှာ
ဟုတ်ကဲ့
ဘောလေအဲ့ဒီကြားရတာမျိုးကိုပဲကျွန်တော်တို့စောစောကတင်ကြတယ်လွတ်လပ်သွားတဲ့အစိတ်ပိုင်းထားပါတော့ဗျာကျွန်တော်တို့60 80အခုကပြဿနာကောင်းထောက်တိုင်းလေ
ဟုတ်ကဲ့
နည်းနေတဲ့စိတ်ကလေးအတော်လင့်ပြန်ပြီးတက်လာဖို့အကိစ္စအဲ့ဒီကိစ္စကတော့ပြေးကြပါ
ဟုတ်ကဲ့
အဲ့ဒါတော့မပူပါနဲ့ဥတ္တတိပြောတာမှန်တော်လေအဲ့ဒီအပိုင်းကြီးရှိပါတယ်နိုင်ငံတကာကတောင်မှကျွန်တော်တို့လည်းပြောတယ်သူတို့ကလည
်းဒါ
ကျွန်တော်တို့ကြည့်ရင်ပြည်ရတယ်နိုင်ငံကဘာမှမပြတော့အတော်အပြင်လွတ်လပ်ပြီးတော့တရားမျှတရရွေးကောက်ပွဲကြီးဖြစ်သွားတယ်ထွက်လာတဲ့သစ္စာလည်းကောင်းပါပြီလေသူတို့ကလည်းပြောတယ်
ဟုတ်ကဲ့
ဒါဟာကျွန်တော်တို့ကောင်းထောင်ပြီးတော့အားတက်လာဖို့ခိုင်မာတဲ့အကြောင်းတရားတွေပါပဲဗျာ
ဟုတ်ကဲ့ဆရာဦးဖေမြင့်ကလည်းပဲဒီလိုမျိုးတန်တရားဥဒင်းထလို့လို့တန်တရားရှိနေသေးတဲ့လူတွေအတွက်စကားပါပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာတော်တော်ဥတင်သေးကပြောတဲ့အဲတဲမှာ2008ဖွဲ့စည်းပုံပေါ့နော
်အဲ
ဖွဲ့စည်းပုံကဘယ်လိုဘယ်လိုအကန့်အသတ်တွေရှိလဲဆိုတာကျွန်တော်လည်းနားလည်ပါတယ်ဟိုအခုရွေးကောက်ပွဲဒီလည်းပဲ2008ဖွဲ့စည်းပုံရဲ့ပေါင်ထဲမှာအဲကျင်းပတဲ့ရွေးကောက်ပွဲပါနော်အဲ့တော့တော်တော်ကျွန်တော်မြင်လိုက်တာတော့ဒီရွေးကောက်ပွဲမှာပြည်သူလူထုကတခဲနဲ့မဲသေးလိုက်တဲ့အကြောင်းအထွက်ပေါ်လာတဲ့ရက်လက်ပြတော့ပေါ်လာတဲ့ရန်လက်ကြောင့်ဖြစ်လာတဲ့ဒီကျိုးဆက်တွေပြီးတော့ရှိဖွဲ့စည်းပုံကိုအဲထောက်ထားသွားတယ်လို့တော့ကျွန်တော်တို့ကအဲတင်စားပြီးကျွန်တော်ပြောတင်တယ်။ဘာကြောင့်လဲဆိုတော့ဥပမာဆိုတော့နော်ကောင်ဆန်းစုကြည်ကို50ကိုစားလုံးအရာနော်တမရဖြစ်ပြီးရှိဘူးဆိုပြီးတော့ဖွဲ့စည်းပုံကကန့်သက်ထားပြီမလို့ဒီအခုရေကောက်ဝဲရန်လက်ထွက်ပေါ်လာပြီးတဲ့နောက်မှာကောင်ဆန်းစုကြည်ကသူကတမရအဲ့မှာနေမယ်လို့အဲပြောနိုင်တဲ့အနေအထားရောက်လာတယ်။လက်တွေ့မှာလည်းပဲအစိုးရဖွင့်သူနည်းကောင်တယောက်တည်းနေတာဖြစ်ပါလေ
။ဒါ
သမီးပြောမှဆိုပစည်းကုန်ခြေကံဥပဒေရဲ့အကန့်အသတ်တစ်ခုကိုကျော်လွှားသွားတယ်ဆိုတဲ့သဘောဖြစ်ပါလေ
။ဟုတ်ကဲ့ပါခင
်ဗျာ။ဒီကနေ့ဆက်ပြီးတော့ကျွန်တော်တို့ဒီတင့်မြတ်ရေးအစိုးရပေါ့နော်။ဒီနိုင်ဆောင်ရွက်တဲ့အစိုးရအနေနဲ့ကူးကြောင်းရေးချောမွေ့အောင်အစီပုံကိုယ်တွေနဲ့နော်ကျွန်တော်တို့ဒီနိုင်ပေါ့ဆင်ပြောင်းလုပ်ကြမယ်ဆိုရင်ဒီလိုအပေးယူချော့တင်းမှုတွေနဲ့ကျွန်တော်တို့ပို့ပြီးတော့ဆင်ပြေကောင်းမှုတဲ့အနေအထားကိုဖြည်းဖြည်းချင်းရွေးသွားနိုင်ကြမှာလို့ကျွန်တော်တော့မြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ
။ဒီရွေးသွားတာနဲ့အမြဲကျွန်တော်တို့ဒီပို့ပြီးတော့အနေအထားတွေမြင်မှလာပြီးဆိုတော့ပြောနေတဲ့စကားနဲ့ဆိုရင်ပို့ပြီးကောင်းထောင်လာနိုင်လိမ့်မယ်လို့ကျွန်တော်တော့ယုံကြည်တယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒီဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်ဆရာတို့နှစ်ယောက်ဆွေးနွေးသွားသလိုပဲလူတွေကြားထဲမှာတော့သဘောထားမျိုးရှိပါတယ်။ဒါပေမဲ့ရေပုံရအားဖြင့်လူတွေဟာအကောင်းမြင်သဘောနဲ့မျှော်လင့်ချက်တွေပြည့်နေတယ်ဆိုရင်တော့မှားမယ်မထင်ဘူးလို့ကျွန်တော်ယူဆပါတယ်။ပင်နေဝင်ဆွေးနွေးပြတဲ့ဇာဝင်ဖေဇာဥဖေမြင့်တရိုက်ဝင်ဆွေးနွေးပြကြတဲ့တောတာရှင်တွေနားဆင်ကြတဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာနှစ်သစ်ပါလို့ထပ်ပြီးနှုတ်ခွန်းဆက်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေ့မှာပြန်ဆုံတွေ့ကြပါစို့ခင်ဗျာ